ဲ့နိုဝင်ဘာလ18ရက်နေ့ထိမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေလဲနှုန်းဟာတဒေါ်လာကိုကျပ်1322ကျပ်အထိကျသွားခဲ့ပါတယ်။ဒါဟာလွန်ခဲ့တဲ့9နှစ်အတွင်းမြန်မာကျပ်ငွေတန်ဖိုးအနှိမ့်ဆုံးကိုကျဆင်းသွားတာလည်းဖြစ်ပါတယ်။တစ်ဖက်မှာကုန်စည်နှုန်းတွေကြီးမြင့်နေတဲ့အချိန်ထဲမှာပဲမြန်မာကျပ်ငွေတန်ဖိုးအခုလိုကျနေတာဟာပြည်ပကတွင်းကုန်တွေအပေါ်မှီခိုအားထားနေရပြီးပြည်တွင်းစီးပွားကျဆင်းနေတဲ့အတွက်ဖြစ်တယ်လို့ရခိုင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကသုံးသပ်ပါတယ
်။နံပါတ်1ကတော့တွင်းကုန်ကဝလူကဒါတဟုန်လို့တက်နေတဲ့အတွက်အဲ့ဒီတွင်းကုန်အတွက်လည်းဒါခုနဒီဒေါ်လာဝယ်လို့အတက်နေတာမြင့်နေတာသူကြောက်ပါတော့။နေစားကုန်တွေအပိုင်းမှာပြန်ကြည့်ရင်လည်းခုနနိုင်ငံငွေကြေးထက်ကိုဒေါ်လာပဲအပြူရောင်းဝယ်လုပ်ကြတာဟုတ်။အဲ့ဒီမှာလည်းဟွန်ဒီဈေးကွက်ကြီးကလည်းကြီးထွားနေတယ်ဗျ။ဒေါ်လာနေစားမှာရောခုနဒီတခြားမလေးရှားတို့စင်ကာပူတို့အစပေါ့လေဒီဘက်ကိုပို့တယ်လွှဲတယ်ငွေလွှဲတယ်ကလည်းဒါကြီးထွားနေတာပေါ့။ဆိုတော့သူကအဲ့ဒါလေးကလည်းလမ်းကြောင်းတစ်ခုရှိတာပေါ့နော်။အဲအဲ့တော့ဒီပါဈေးကွက်ကခုနချေနေနေလို့ရှိရင်တော့ဟို speculation ခေါ်တာပေါ့နော်ဈေးကစားနေလို့ရှိရင်လည်းဒါဟိုခုနဘိုးဘာအပိုင်းတွေဘာတို့ကထိန်းကြောက်တော့လည်းခက်တယ်လေအဲဒါလည်းဒေါ်လာဈေးအတက်အချင်းအကြောင်းရင်းလည်းတစ်ခုပိုင်းပါလိမ့်မယ
်ပြပကအတွင်းကုန်နေများနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကပို့ကုန်ကျဆင်းနေတာဟာလည်းဒေါ်လာဈေးကိုမြင့်စေတဲ့အကြောင်းတရားဖြစ်တယ်လို့ဆိုပါတယ
်နောက်တစ်ခုကပို့ကုန်တဲ့အကြောင်းတော့ကျနေတာလေတတိထားမျိုးလို့လို့ပို့ကုန်ကျနေတော့ငွေရငွေရနည်းလာတော့ဟိုမှာတစ်ဖက်ကတွင်းကုန်ရဝယ်လို့အားလည်းမြင့်နေတဲ့အချိန်မှာနော်အဒေါ်လာရဲ့ဝယ်လို့အားလည်းမြင့်တက်နေတာပေါ့ဟုတ်တော့ပါလား
ဟုတ်ကဲ့
နော်အဲ့ဒါဘာနေမှာတကြည့်ဘူးသိတာလေဘာနေမှာသူကဟိုအတွင်းကုန်လိုအချက်နဲ့သူကဒေါ်လာအယောင်းဒေါ်လာဝယ်တဲ့လုံးဝပူတော့မြင့်မားတယ်လို့ဒါတွက်ဆလို့ရတော့
ဟုတ်ကဲ့
အဲ့ဒီပိုင်းနဲ့တပိုင်းပါတော့ဗျာတွဲဒေါ်လာဝယ်လို့အားဖြစ်တဲ့ပိုင်းနဲ့တပိုင်းပါအောင်အဲ့လိုလေဟိုပြန်ကြည့်တော့အဲ့လိုလေတွေ့နိုင်တယ်
ငွေလဲနှုန်းတည်ငြိမ်အောင်လှုပ်ဆောင်ပေးနိုင်တဲ့ဘ ഹു ပိုင်းရဲ့အခန်းကဏ္ဍကလည်းဒီနေရာမှာပျောက်နေတယ်လို့ဦးတန်းလွင်ကပြောပါတယ်
။ဟုတ်ဘ ഹു ပိုင်းရဲ့အခန်းကဏ္ဍလည်းပျောက်နေတယ်ဘူးလို့လို့ကြာ။ဘ ഹു ပိုင်းအခန်းကဏ္ဍပျောက်နေတော့ဟာဈေးကွက်မှာဘလို့မှသူက market maker အနေနဲ့မရှိဘူးဖြစ်နေတာ။ဒါလားဈေးကွက်သူထိကျောင်းနိုင်တဲ့အနေအထားမရှိတော့အဲ့ဒီမှာဟိုဒါဒေါ်လာဈေးတက်ရတဲ့အကြောင်းတွေတစ်ခုပါတော့။သူကထိကျောင်းပေးရမှာကိစ္စပါတော့။သူက market maker မဟုတ် market follower ဖြစ်နေတော့သွားอยู่အဲ့ဒါဆိုပဲလို့လို့ပါ။ဟုတ်တော့မလားဒီဈေးကွက်ရဲ့အဲ့နောက်လိုက်တော့ဖြစ်တယ်လို့မရဘူးလေ။ तू ကဘယ်လိုရှေ့ဆောင်သွားမယ်ဆိုရင်ဟာလေးတော့ဒါစဉ်းစားမှုလို့။အဲပူပိုင်းအပိုင်းမှာလည်းခုနပြောတယ်ကြွားကြည့်ဖို့အပိုင်းတွေကိုဒါမြင့်တင်ဖို့ရည်ကြီးပါပြီ
။ပြည်တွင်းစီးပွားအကောင်ပြီးပြည်ပပုတ်ကိုမြင့်လာစေဖို့အတွက်နိုင်ငံအတွင်းကစီးပွားရေးလုပ်ငန်းတွေကိုအခွန်လျှော့ကောက်တာမျိုးလုပ်ပေးတဲ့နယ်လို့ဦးတန်းလွင်ကအကြံပြုပါရတယ်
။ incentive ဆိုတာလည်းပေးဖို့လိုတယ်ဗျ။ဒါ tax incentive ဆိုတာအမြဲစီကောင်းတဲ့ထင်ထားဖို့လိုတယ်။ तू က Trump ဆိုရင်ကြည့်ပါလား။ဟိုမှာ America မှာနော် Trump ကဟောသူကဟိုအခုနေ short ပြင်မယ်လို့ဘာလို့ဘာညာလုပ်တယ်ဆိုတော့သူကတိုက်ပြီးမှာဟိုသူရဲ့ပြည်သူစီးပွားရေးပြန်တက်အောင်သူလုပ်တယ်နေလေဒါလည်းသူမားတယ်လို့ပြောလို့မရဘူးအဲဒီပြင်ညာရှာတာတခြားပေါ့ဗျာပြည်တွင်းမှာခုနေတအား short လိုက်လို့ရှိရင်လုံခြုံရေးတွေကတခါဆဲ့ုံတွေအလုံးတွေအများကြီးတက်မယ်ပြည်တွင်းမှာဒါပြည်တွင်းအနေနဲ့ထုတ်လုပ်မှုတိုးလာမယ်တော့ GDP လည်းတက်မယ်ပေါ့ဆိုတဲ့သဘောမျိုးကိုသူကတွားပေးတာပေါ့ဗျာနော်ပြည်တွင်းမှာအလုပ်ကိုင်းပူရမယ်မရလာမယ်လို့ဘာလို့ပေါ့ဗျာနော်အဲဒါလည်းတပိုင်းတော့မှန်တာပဲဟုတ်တော့ပါလားဒီပါလဲအဲ့လိုလုပ်ပေးဖို့လိုတယ်လေကျွန်တော်က GDP တက်အောင်ပါလို့ဆိုတော့ tax incentive ဆိုရာလေးတော့နည်းနည်းကောင်းနေမှာထည့်ထားလို့ရတယ်အခုလောလောဆယ်ကတော့ tax တွေကဘယ်လောက်ကောင်းပဲလို့ဘာလို့ဒါပဲကောင်းနေထည့်နေတာဟုတ်တော့မလား tax incentive ဆိုရာဟာလေးတော့ကျွန်တော်ကောင်းနေဝင်လာတာမတွေ့ရဟုတ
်ကုန်စည်နှုန်းကြီးမြင့်မှုငွေလဲနှုန်းအစမတမြင့်မားနေမှုစတဲ့မတည်ငြိမ်မှုတွေထိန်းချုပ်နေအောင်ဈေးကွက်စီးပွားသဘောအရအစိုးရရဲ့ဂျားဝင်ဆောင်ရွက်မှုလိုအပ်တယ်ဆိုတာကိုလည်းဦးတန်းလွင်ကထောက်ပြပါတယ်
market economy က the role of the government ဆိုတာသူကကန္နာတိတ်ကြီးကြီးတာသူကလူအလားမင်းတို့ပုတ်တယ်ကောကိုယ့်ကိုယ်လုံးရှင်းရှင်းမြင်းမြန်တာအမစမရဘူးလေပုတ်လက်ရှုပ်နေတိုင်းပြည်နဲ့နာပဲဟုတ်တော့မလားပုတ်လက်လူကနေရှုပ်ခါလို့မရဘူးဆိုတာပရိယလူကနေဘယ်လိုတိုးတက်လာမလဲဆိုတာဒါအရေးကြီးတယ်လေဥပမာစင်ကာပူနူနာဆိုတိတ်ကောင်းတယ်စင်ကာပူဆိုရင်မှသူတို့2008တုန်းကစီးပွားရေးတအားကျတဲ့ချိန်တုန်းကမှတ်မိပါဘောဒါအဲ့တော့ဆိုရင်စင်ကာပူကတခါအလားဟိုလုပ်ငန်းတွေပိတ်သိမ်းမယ်လို့လျှောက်တဲ့လုပ်ငန်းတွေကိုသူကခေါ်ရပြစီဘူးဆိုတာခေါ်ပြီးတော့မင်းတို့ဘာကြောင့်ပိတ်သိမ်းလဲပါရီလိုလဲကြွားချက်တူပြောမပိတ်သိမ်းမပိတ်တဲ့ပိတ်လို့ရှိရင်ဒါအလုပ်လက်မဲ့တွေများလာမလဲဟုတ်တော့မလားဒါနိုင်ငံကြီးဖက်တည်သွားနိုင်တယ်ဟုတ်တော့မလားအဲ့တော့ဘာလို့လဲဆိုတော့ကဲကောင်းပြီအခုလျှော့ပြီးပါအလျှော့ပြမယ်ရတယ်သူကလိုက်လို့တယ်နောက်ပြီးတော့ဟိုကိုတက်တာနဲ့အတူငွေချီးပြီးပါအချီးပြမယ်ရတယ်နောက်ပါလို့ရပြောသူကတည်းကအကုန်လုံးအလုပ်သွားနေရမှလက်ကတွေကျွန်တော်တို့များနေမြင့်နေတယ်နော်အညိပေးပါအညိပေးတဲ့ဆိုကအမင်းတို့အလုပ်မှားနေရလားသူပိတ်သိမ်းလို့ရှိရင်မင်းတို့အလုပ်လုံးမဲ့ပြင်မယ်လက်ကနေ short ယူစူပိုင်းကောင်းတဲ့ခါမှာသူပြတ်တင်ဖို့လုပ်ပေးမယ်ကွာဒါအစိုးရ as a mediator လေ ဟုတ်တယ်မလားဒါ the rule of the government ဆိုတာတိတ်ရေးကြည့်တာသူကဒီလိုပြစ်ထားလို့မရဘူးပုဂ္ဂလလူကနေပုဂ္ဂလလူကနေကြလို့ရှိရင်တော့ GDP ကြတာပဲလေဟုတ်တယ်မလားအဲဒီလိုလေးခေါင်းထဲမှာထည့်ထားဖို့လိုတယ်ကြာတော့အဲ့ဒါလေးရေခုနလို incentive ဆိုတဲ့စကားပေါ့နော်ဒီခုနကဒီဆွဲဆောင်မှုတွေဘာတွေလုပ်ပေးနိုင်မလဲမဲ့လုံးတွေဘာတွေလုပ်ပေးနိုင်မလဲဆိုတာလေးတော့နည်းနည်းလေးချပြဖို့လိုတယ်ဟုတ်တယ်မလားဈေးကွက်မှာဒါကြီးချပြဖို့လိုတယ
်မြန်မာအစိုးရအနေနဲ့ပြင်ပကပညာရှင်တွေကိုခေါ်ယူပြီးအကြံပေးအဖွဲ့ဖွဲ့စည်းတာလိုအပ်တဲ့အကြံဉာဏ်တွေကိုရယူတာမျိုးလုပ်သင့်တယ်လို့လည်းဦးတန်းလွင်ကပြောပါတယ
်။ပညာရှင်တွေတုံးဖို့လိုတယ်ကနော်ပညာရှင်ဆိုတာကကျွန်တော်တော့အကြံပေးရတာဝန်ကြီးဌာနလိုက်ကိုအကြံပေးကော်မတီတွေဖွဲ့ပါနော်။ပညာရှင်တွေအခက်ခဏတာကိုမြင့်တင်ပါဟုတ်တော့မလား။အဲသူတို့ရဲ့ဟိုအကြံဉာဏ်လည်းယူပါနော်။ဟိုအဲ့ဒါလက်ရှိကတော့သူကအတွေ့အကြုံနည်းသေးတော့လေအဲ့ဒါဒီဒီဘက်တစ်ဖက်လာတာအလိုရရောစစ်တပ်ကအုပ်ချုပ်တဲ့ကိတော့တော့ဒါအကြံပေးတယ်သူလည်းခံတာပဲနော်အဲဒါမှမဟုတ်သူတို့ကြတော့ဒါမလို့လူခံနိုင်ပါလို့သူအဲ့လိုသွဲလို့မရဘူးအကြံပေးဆိုတော့နိုင်ငံတကာမှာနာသိက္ခာစာပဲကြာနော် counseling service ဆိုဟာလာခုနအီကဒီအမေရိကန်မှာဆိုပို့သိပါတယ်တောက်ဖို့လေးထားတယ်လေသူကအကြံဉာဏ်ချက်ကောင်းသွားလို့ရှိရင်ထောင်တက်သွားတာဟုတ်ရဟုတ်တယ်မလားအေးဒါလေးရောနည်းနည်းလူမေးတဲ့နဲ့
ပြည်တွင်းပါလုပ်ငန်းရှင်တချို့ကတော့ဒေါ်လာဈေးတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျနေတာဟာတရားမဝင်ငွေကြေးဈေးကကြီးထွားနေတာနဲ့ဈေးကစားတဲ့သူတွေများနေတဲ့အတွက်ကြောင့်ဖြစ်တယ်လို့သုံးသပ်ကြပါတယ်။အခုလိုဒေါ်လာငွေလဲနှုန်းတက်နေတာဟာမြန်မာစီးပွားရေးကျဆင်းနေတယ်ဆိုတဲ့အကြောင်းတစ်ခုတည်းကြောင့်မဟုတ်ဘဲနိုင်ငံတကာငွေကြေးဈေးကွက်မှာကိုကဒေါ်လာဈေးတက်နေတာနဲ့လဲဆိုင်ပါတယ်။ဒေါ်လာဈေးဟာဂျပန်ယန်ယူရိုငွေစတဲ့နိုင်ငံတကာမှာအခိုင်အမာတည်ရှိနေတဲ့ငွေကြေးတွေနဲ့လဲလှယ်တဲ့နေရာမှာလဲအတိုင်းအတာတစ်ခုအထိတက်နေတာဖြစ်ပါတယ်။မြန်မာငွေတန်ဖိုးတည်ငြိမ်ခိုင်မာရေးအတွက်ပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနနဲ့မြန်မာနိုင်ငံဗဟိုဘဏ်တို့ကပူးပေါင်းဆောင်ရွက်ရေးညှိနှိုင်းကော်မတီဖွဲ့စည်းဆောင်ရွက်နေတဲ့ကြားကပဲအခုလိုငွေလဲနှုန်းမြင့်မားလာနေတာဖြစ်ပါတယ်ခင်ဗျ။